နာပါရေဟူကြီးရှင
်ဟုတ်ပါခင်ဗျာ
ကျမတို့ဗီဒီယိုအမေရိကန်တန်ကိုအခုလိုမျိုးတွေ့ဆုံမြင်ကြားခဲ့ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးတင်ပါတယ်ကျွန်တော်လည်းဒီကြားခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါရေမှုကြီးအနေနဲ့ဒီချင်းပြည်နယ်မှာပေါ့နော်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကြီးကြပ်တာဝန်ယူဆောင်ရွက်ရတယ်ပေါ့နော်ဒီချင်းပြည်နယ်ကိုကျမကိုယ်တိုင်လာတဲ့အခါကျတော့ဒီလမ်းပန်းဆက်သွယ်ရေးအတော်လေးခက်ခဲပါတယ်ကျမရန်ကုန်ကလာတာနာရီ30ကျော်ကြာပါတယ်အဲ့တော့ဒီလောက်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒီချင်းပြည်နယ်ကြီးမှာဒီတရားဥပဒေစိုးမိုးဖို့ပေါ့နော်ရဲတွေကိုတာဝန်ပေးနေမှာတော်တော်ခက်ခဲပါလိမ့်မယ်ရှင်အဲ့တော့ကျမသိချင်တာကလေဒီချင်းပြည်နယ်ကြီးတစ်ခုလုံးမှာရဲဌာနပေါင်းပေါ့ရဲစခန်းပေါင်းဘယ်နှခုလောက်များရှိပါလဲရှင
်ကျွန်တော်ချင်းပြည်နယ်တော့လေဟိုမြို့နယ်ပေါင်း9မြို့နယ်ရှိတာပေါ့9မြို့နယ်အောက်မှာတက်ဆိုင်ရဲစခန်းစုစုပေါင်းကျွန်တော်တို့က23ခုဖြန့်ခွဲထားတာပေါ့ဖြန့်ခွဲပြီးရဲတပ်ဖွဲ့ဝင်အင်အားဆိုရင်တော့ကျွန်တော်တို့က880ခန့်ရှိတာပေါ့နော်အဲ့တော့စခန်းလေးတွေကျွန်တော်တို့ကပြည်သူရဲတွေမှာတက်နိုင်မှာရောက်အောင်ရဲကင်းရဲစခန်းတွေဖွင့်ပြီးတော့တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ဆောင်ရွက်ခဲ့နေဆောင်ရွက်တာပေါ့ဒီကုနာပြောသလိုပဲကျွန်တော်တရားဥပဒေစိုးမိုးဆောင်တဲ့နေရာမှာတောတောင်ထူထပ်ပြီးတော့မှလမ်းမဆက်တွေခက်ခဲတဲ့အတွက်ရဲတပ်ဖွဲ့ဝင်များဖို့ဒီနယ်မြေတစ်ခုလုံးကိုလေတရားဥပဒေစိုးမိုးနယ်မြေလုံးကြီးဆောင်ရွက်ရတာတကယ်တော့ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ပါဒီမှာချင်းပြည်နယ်ရဲ့လူကြီးကဘယ်လောက်လောက်ရှိပါလဲရှင
်ချင်းပြည်နယ်လူကြီးကကျွန်တော်တို့တရားဝင်စည်းရင်းရဆိုရင်ကျွန်တော်တို့က5သိန်းခန့်ရှိတယ်လို့ဒီလာဘကစည်းရင်းရကျွန်တော်တို့သိရပါတယ်ခင်ဗျ
ဟုတ်ကဲ့ပါအဲ့တော့ဒီရဲတဲ့အရာရှိနေဒီရဲအင်အားနဲ့စာလို့ရှိရင်အချိုးညီပါရဲ့လားရှင
်ဟိုလူကြီးရတော့ကျွန်တော်တို့ကတော့ဟိုတိတ်ပြီးတော့အချိုးစားရတိတ်မကွာပါဘူးခင်ဗျသို့တော်လည်းပဲကျွန်တော်တို့ကနေထိုင်မှုဟိုလူနေတိတ်တိတ်မှုကတိတ်ကျဲပါနေတာပေါ့နောက်တော့ဟိုလမ်းမဆက်တွေလက်ခက်ခဲတယ်လူကြီးချိုးစားရပြဿနာမရှိပေမဲ့အသွားရေးလာရေးခက်ခဲရှိတဲ့အတွက်ရတပ်ဖွဲ့ဝင်အင်အားကဒီခုလက်ရှိအင်အားတဲ့ကျွန်တော်တို့ကဟိုပုံမှန်စင်ဖွဲ့စည်းပုံအရဆိုရင်တဝက်လောက်လူနေသေးတာပေါ့ခင
်ဗျဟုတ်ကဲ့ပါဒီတရားဥပဒေစိုးမိုးရေးပိုင်းနဲ့ပတ်သက်ပြီးတော့ရဲမှုရေးကလက်တွေ့ဆောင်ရွက်နေတဲ့အချိန်မှာအားရပါးရရှိတဲ့ဟိုအပိုင်းလေးများပြောပြလို့ရမှာရှင
်ရှိပါတယ်ခင်ဗျတရားဥပဒေစိုးမိုးရေးဆိုတဲ့နေရာမှာတကယ်တမ်းကျတော့ကျွန်တော်တို့ရဲတပ်ဖွဲ့ကိုတခုတည်းတော့ဒါဝန်ရှိတာတော့မဟုတ်ဘူးခင်ဗျလူမှုဖွဲ့စည်းတီးတီးနဲ့ပြည်သူတွေကြားထဲမှာကိုတရားဥပဒေစိုးမိုးရေးကိုတတ်နိုင်တယ်များဟိုဖြည့်ဆည်းဆောင်ရွက်ပေးနေတဲ့အပိုင်းလေးတွေရှိပါလေခင်ဗျပြောရရင်တော့ကျွန်တော်တို့ဘာသာရေးဖွဲ့စည်းတွေပေါ့နော်ဘာသာရေးဖွဲ့စည်းတွေကလည်းတရားဥပဒေစိုးမိုးရေးပိုင်းတွေမှာအထောက်အကူပြုပါလေခင်ဗျဥပမာပြောရရင်တော့ကျွန်တော်ချင်းပြည်နယ်မှာရခင်တို့ကတော့ရဲတေစာရောင်းချမှုနဲ့တောက်စားမှုတွေများပြားခဲ့တယ်ခင်ဗျခုနောက်ပိုင်းလွန်ခဲ့တဲ့ဆယ်စုနှစ်တစုကနေစပြီးတော့အရေးရောင်းချခြင်းနဲ့တောက်စားခွင့်တွေကိုသက်ဆိုင်ရာအတင်းတော်တွေခရိယံအတင်းတော်တွေကတတ်နိုင်နေများတားမိတဲ့အခါကျတော့ကျွန်တော်တို့တော်တော်များများရောကြသွားတဲ့အတွက်အရေးကြောင့်ဖြစ်ပေါ်လာတဲ့မှုကင်းတွေကတော်တော်ကျဆင်းသွားတာပေါ့ခင်ဗျ။အဲဒါကြောင့်မို့ကျွန်တော်တို့ကရင်းအင်အားတတ်နိုင်နေများနည်းနေတယ်ဆိုပေမဲ့လည်းပြည်သူတွေကလူမှုအဖွဲ့အစည်းတွေပေါ့ရရွာချီပြီးတဲ့လူမှုအဖွဲ့အစည်းတွေကပေါင်းဆက်ထားတဲ့တရားဥပဒေစိုးမိုးရေးစနစ်ကိုတည်ဆောက်တာတဲ့အတွက်ပြဿနာကြီးကြီးမားမားမရှိပါဘူးခင်ဗျနောက်တစ်ခုကတော့ကျွန်တော်တို့ချင်းပြည်နယ်ကြီးကအဲဟိုဟာပေါ့နော်လူကြီးကတော့ဟိုနေပါပြီးတော့မှကျေပြတ်နေပြည်နယ်ကြီးဖြစ်နေတဲ့အတွက်ပြည်သူတွေပါဝင်တဲ့ပူပေါင်းပါဝင်တဲ့ရဲလုံငန်းပေါ့အဲ့ဒါကိုကျွန်တော်တို့ကအကောင့်ထဲပေါ့ဆောင်ရွက်ရရှိနေပါတယ်ခင်ဗ
ျမူရင်းစေဝါနှိမ့်နေရေးအပိုင်းမှာရောဒီချင်းပြည်နယ်အခြေအနေလေးပြပြသေးရှင်
ဝင်စီဝါသုံးဆွဲတဲ့ဒလီရတော့ကျွန်တော်ချင်းပြည်တယ်မှာမရှိပါဘူးခင်ဗျ။သို့တော်လည်းပဲမူရင်စီဝါကိုပရိကာစာလို့ခေါ်တဲ့မူရင်စီဝါထုတ်နိုင်တဲ့တစ်ဖက်နိုင်ငံ6ဆုပျောက်စီတွေပေါ့။အဲ့ဒါတွေကကျွန်တော်ချင်းပြည်နယ်အချို့ဒေသတစ်ခုကိုဖြတ်သန်းပြီးတော့မှကလေးဒေသတစ်ဆင့်ပေါ့လေ။တစ်ဖက်နိုင်ငံတစ်ခုကိုပို့ဆောင်တဲ့လုပ်ငန်းတချို့လုပ်ခဲ့တဲ့လင်းငါးနှစ်ကရှိခဲ့ပါတယ်။သို့တော်လည်းပဲနောက်ပိုင်းမှာရဲတပ်ဖွဲ့နဲ့ပူးပေါင်းဖွဲ့တွေပေါ့နော်။ကျွန်တော်တို့ကောင်းမွန်စွာတာစီနေနေနိုင်တယ်ပြည်သူလည်းအသိပညာပေးနိုင်တဲ့အခါကျတော့အခုချိန်မှာတော့ဒီမူရစီဝါအသုံးပြုနိုင်တဲ့ပရိကာစာတွေဖြတ်တန်းရောင်းဝယ်မှုကတော့ဟိုတော်တော်များများပေါ့ရာနှုန်းပြည်နီးပါတော့ရပ်ဆိုင်သွားပြီလို့ကျွန်တော်သိရပါတယ်ခင်ဗျနောက်တစ်ခုကတော့မူရစီဝါနဲ့ပတ်သက်လို့ထပ်ပြီးပြောရရင်တော့ဘိန်းဆိုင်ပြူမှုကျွန်တော်တောစာမျိုးနယ်ထဲမှာလုံတော်တော်15နှစ်ခန့်နေစတင်ပြီးတော့စိုက်ပျိုးထုတ်လုပ်မှုတွေရှိခဲ့တယ်ခင်ဗျအဲ့တော့အဲ့ဒါကလည်းကျွန်တော်တို့ဒီတောဆန်မြို့နယ်ဆိုတာကျွန်တော်တို့ချင်းပြည်နယ်ရဲ့မြောက်ဖြားမှာရှိပါတယ်လမ်းမဆက်တွေရအလွန်ခေါင်းပြီးတော့မှတောတောင်တားထူထပ်တယ်အဲ့ဒါကိုအကြောင်းပြုပြီးတော့ပြင်ပစီးပွားရေးလုပ်ငန်းရှင်ချို့ကဒေသခံတွေစီးပုံပြီးတော့မှမင်းဆိုင်ပြုမှုတွေလုပ်ခဲ့တဲ့ဆန္ဒနဲ့ကလည်းဆက်ပြီးတော့တစားစားဆိုင်ပြုလာခဲ့ပါတယ်သို့တော်လည်းပဲကျွန်တော်တို့ရတပ်ဖွဲ့နဲ့သက်ဆိုင်ရာဥချိုကြီးဖွဲ့စည်းတွေပေါင်းဆက်ပြီးတော့မှ ဒီနှစ်နှစ်တော့မှာတော့ကျွန်တော်တို့ထိထိရောက်ရောက်ဘိန်းကင်းနေဖြစ်စီနိုင်ခဲ့ပါတယ်။ဇန်နဝါရီပြောရင်တော့ကျွန်တော်တို့90ရာခိုင်နှုန်းအကျော်အထိကိုကျွန်တော်တို့ကဖြစ်စီနိုင်ခဲ့တယ်။မိနစ်ကတော့ကျွန်တော်တို့ဧက680ဖြစ်နိုင်ခဲ့တယ်။ဒီနှစ်ဘိန်းဖြတ်သိမ်းတဲ့ရာဒီမှာတော့ကျွန်တော်တို့630ခန့်ဖြတ်သိမ်းနိုင်ခဲ့တယ်။ကျွန်တော်95ရာခိုင်နှုန်းလောက်ထိတော့ကျွန်တော်တို့ခံမှန်းပါတယ်။ဘိန်းဆိုင်ပြူးမှုကိုတော့ကျွန်တော်တို့ကတတ်နိုင်တယ်မြတ်ကျွန်တော်တို့နောက်ထပ် 9 နှစ်စီမံကိန်းအတွက်မှာတော့ဒီချင်းပြည်နယ်မှာတော့အမြင့်ပြလိမ့်မယ်လို့ကျွန်တော်တို့ကမန်းထားပါတယ
်ဟုတ်ကဲ့ပါအဲ့တော့ဘေးအစားထိုးသီးနှံစိုက်ပျိုးဖို့ရောစီစဉ်ပေးထားတာရှိပါလားရှင
်အဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်တို့ကတော့ local government ကိုတော့ကျွန်တော်တို့တင်ပြထားတာရှိပါတယ်ဒီလာမဲရာသီဒီမှာတော့ဒီဘေးဆိုင်တောင်သူတွေရဲ့နေနာမှုတွေရှိခဲ့တယ်အစားထိုးသီးနှံတွေစိုက်ပျိုးဖို့အတွက်ကိုအစိုးရချင်းပြည်နယ်အစိုးရအစီအစဉ်နဲ့တော့ပံ့ပိုးမှုတွေအစီအစဉ်တွေစတင်ဆောင်ရွက်မယ်လို့တော့သိရပါတယ်တို့တော့လည်းပဲကျွန်တော်တို့ကတော့ UNODC တို့ဘာလို့နိုင်ငံတကာအကူအညီတွေပါပြီးတော့ကျွန်တော်တို့ရှိတော့ရောက်မလာသေးဘူးခင်ဗျာဒီဘိန်းစိုက်ပျိုးမှုပပျောက်ရေးဆိုတော့ကျွန်တော်တို့တရားဥပဒေစိုးမိုးဆောင်တဲ့ရဲတပ်ဖွဲ့တစ်ခုတည်းနဲ့တားဆီးနေနေတစ်ခုတည်းနဲ့တော့မရပါဘူးခင်ဗျာသူက follow up လုပ်ရမှာကတော့ဒီပညာပေးလုပ်ငန်းတွေတော့အတက်မှုအောင်ပညာတွေကျွန်တော်တို့အလုပ်ကံရရှိရေးတွေဘိန်းစားသူစိုက်ပျိုးသိနိုင်နေစိုက်ပျိုးနဲ့လုပ်ငန်းစဉ်တွေဒီ process ဒီတစ်ခုလုံးကခံကျင်းနေမှာပဲဖြစ်မှာပါခင်ဗျ။ဒါဟုတ်လည်းကျွန်တော်တို့တင်ပြဆောင်ရွက်နေလည်းရှိပါတယ
်။နောက်တစ်ခုကကျွန်မသိချင်တာကလေဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပေါ့နော်။ဒီမိုကရေစီလမ်းကြောင်းကိုသွားနေတဲ့ဒီ transitional အသွင်ကူးပြောင်းရေးကာလမှာပြည်သူရဲတပ်ဖွဲ့ကိုလည်းဒီပြည်ပြင်ပြောင်းလဲလုပ်နေတာတွေ့ရပါတယ်။အဲ့လိုပဲလုပ်နေတဲ့အခါမှာလည်းနိုင်ငံတကာအကူအညီတွေနဲ့ပေါ့အထူးသဖြင့် EU ဥရောပသမဂ္ဂအနေပြီးတော့ဒီပြည်သူရဲတွေဟိုမှုမှန်တင်တာနေပေးတယ်ပြီးတော့ပြည်သူရဲတွေကိုဒီအထူးရုံးထိန်းနေနေမှာဘလို့မျိုးညစ်စနစ်တွေတုံးရမှာစတဲ့ဖြစ်ပေါ်ပေးတာကြီးသိရပါတယ်အဲ့တော့ရဲမှုကြီးတယောက်အနေနဲ့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းပေါ်ဘလို့များတုံးသက်လို့ရပါလဲ
ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကတော့ကျွန်တော်တို့နိုင်ငံကတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုစီးပွားရေးပြုပြင်ပြောင်းလဲမှုဥပဒေပြုပြင်ပြောင်းလဲမှုတွေဆောင်ရွက်ခဲ့တဲ့နေရာမှာကျွန်တော်တို့ရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲလုပ်ငန်းကျွန်တော်တို့ဆောင်ရွက်နေတာအချိန်အတော်အသင့်ရလာပြီလို့ကျွန်တော်တို့ယူဆပါတယ်ခင်ဗျဒီကြားမှာကျွန်တော်တို့ EU အစီအစဉ်နဲ့ကျွန်တော်ရဲတပ်ဖွဲ့ပြည်ပြပြောင်းလဲမှုပံ့ပိုးကူညီမှုအစိတ်ပိုင်းရလဲထိရောက်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်အဲ့တော့ကျွန်တော်တို့ EU ကတော့အခု16လတာကျွန်တော်တို့သိချင်းမှုတွေကျွန်တော်ဆောင်ရွက်ပြပါသို့တော်လည်းပဲ EU ကဆောင်ရွက်နေတဲ့အပိုင်းမှာအတိုင်းအတာတစ်ခုတော့ရှိပါတယ်ရဲတပ်ဖွဲ့တစ်ခုလုံးကိုသူကတာဝန်ယူပြီးတော့ချက်ချင်းပြုပြင်ပြောင်းလဲနိုင်မှုအချိန်လဲလိုပါလိမ့်ငွေလဲလိုပါသေးတယ်အဲ့တော့သူတို့ project တွေလည်းရှိပါလိမ့်မယ်ကျွန်တော်တို့ကတော့ပြုပြင်ပြောင်းလဲရေးလုပ်ငန်းကမှာ EU တခုတည်းကိုရယ်ကျွန်တော်တို့ကအားကိုးနေရတဲ့အခြေအနေမျိုးမဟုတ်ပါဘူးကျွန်တော်တို့ Putty Software Fund ကိုကိုနီးကိုဟာနဲ့ရတက်ဖွဲ့အစီအစဉ်နဲ့ဆောင်ရွက်နေတဲ့လုပ်ငန်းတွေရှိပါအထူးသဖြင့်တော့ပြည်သူလူထုပူးပေါင်းပါဝင်သောရဲလုပ်ငန်းပေါ့အဲ့ဒါကိုကျွန်တော်တို့အကောင့်တွေပေါ်ပြီးတော့တကယ်တမ်းကျွန်တော်တို့ပြည်သူထဲမှာဖြစ်ပေါ်နေတဲ့ပြဿနာတွေပြည်သူခက်ခဲတွေကိုရတက်ဖွဲ့ကရင်းနှီးနှီးသိရှိအောင်လို့ပြည်သူသားတွေကိုရောက်သွားဖို့လိုတာပါပြည်သူကိုပညာပေးဖို့လိုတာပါအဲ့လိုလုံနိုင်ဖို့အတွက်ဆိုရင်တော့ကျွန်တော်တို့လက်ရှိရတက်ဖွဲ့တစ်ခုလုံးကိုလည်းအရေးချင်းမြင့်တင်နိုင်ဖို့တော့လိုပါသေးတယ်ခင်ဗျ EU စီစဉ်တဲ့သင်တန်းနေပေးနေလို့ကျွန်တော်တို့ရတက်ဖွဲ့အစီအစဉ်နဲ့လည်းဒီသင်တန်းနေပေးနေပါတယ်အဲ့တော့ရတက်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲလုပ်ငန်းတွေကအတိုင်းအတာတစ်ခုတည်းရတော့အောင်မြင်ရည်လို့သုံးသပ်နိုင်ပြီမဲ့လည်းရန်နှုန်းကြီးတော့ကျွန်တော်တို့ကဆက်ပြီးတော့နှစ်များစွာပေါ့နော်ကျွန်တော်တို့ရတက်ဖွဲ့ကတော့နိုင်ငံရေးပြည်ပြောင်းလဲမှုအုပ်ချုပ်ရေးပြည်ပြောင်းလဲမှုနဲ့အတူပေါ့လေဆက်ပြီးတော့တောက်လျှောက်လုပ်သွားမယ်ပဲလို့ယူဆပါလိမ့်မယ
်ဟုတ်ကဲ့ပါအခုအဲ့တော့ဖြစ်သွားရတဲ့ဒီကျောင်းသားတပိတ်ကိစ္စပေါ့နော်ကျောင်းသားတပိတ်ကိစ္စမှာဟိုနှစ်ဖက်စလုံးပေါ့နော်ပင်လဲပင်ပန်းနေကြတယ်ရဲတွေလည်းအကြာကြီးရဲတွေဘက်ကလည်းသူတို့လည်းဟိုတမင်းမစားဟင်းမစားညအေးရေးကြခံပြီးလုခဲ့ကြတယ်ကျောင်းသားတွေဘက်ကလည်းသူတို့အကြာကြီးစိတ်ရှိတိခံပြီးတော့စောင့်ခဲ့ကြရတယ်ပေါ့နော်ဒါပေမဲ့လည်းမမျှော်လင့်ဘဲနဲ့မဖြစ်တင်တာလေးတွေအဒီကျုံးတပွဲဖြစ်သွားတာပေါ့နော်အဲ့လိုမျိုးဒီလိုမျိုးရဲတပ်ဖွဲ့တွေအနေနဲ့ထင်းထင်းသိမ်းသိမ်းဟိုလှုပ်ဖို့တင်းတဲ့အခြေအနေမှာပေါ့နော်ဒီလိုဖြစ်သွားတာနဲ့ပတ်သက်ပြီးတော့ရဲမှုကြီးတယောက်အနေနဲ့များဘယ်လိုများမြင်ပါလဲရှင
်ကျွန်တော်တို့လည်းမြင်တော့မဟုတ်ပေါ့လေဒါပေမဲ့ကျွန်တော်တို့တွေ့မြင်ကြားသိနေရပါတယ်ခင်ဗျတစ်ဖက်ကလည်းအစိုးရတာဝန်ရှိသူတွေဘက်ကလည်းတတ်နိုင်တယ်များထင်းထင်းကြောင်ကြောင်နဲ့ရဲတပ်ဖွဲ့ကလည်းအစ်စ်များစွာနဲ့ပေါ့လို့တိခတ်လိုက်ရောပြီးတော့မှတတ်နိုင်တယ်များဟို low profile နဲ့တော့ဆောင်ရွက်နေတယ်နေသေးဖြစ်တယ်လို့တော့ယုံကြည်ယူဆပါတယ်အခုကလည်းចောင်းသားတွေဘက်ကလည်းခုနပြောတဲ့ဟိုနိုင်ငံတော်အကြီးအကဲတွေကတွေးဆုံဆွေးနွေးပွဲတွေလွှတ်တော်မှာလည်းကျွန်တော်ဆောင်ရွက်နေရဟုအစ်စ်ကိုမဆောက်နိုင်ပဲနဲ့ ဒါဟိုဖောက်ထွက်ပြီးတော့မှထိန်းသိမ်းထားတယ်ဆိုတာနဲ့ကျွန်တော်တို့ကចောင်းသားလူငယ်တွေကိုပြဿနာတွေမဖြစ်ပွားအောင်ကျွန်တော်တို့ကယာယီလေးကျွန်တော်တို့ခਿੱတထားရှိထားတဲ့သဘောပါပဲအခုတော့တစ်ဖက်ကလည်းအတင်းထွက်လာတဲ့အခါမှာရတက်ပွဲကထိန်းသိမ်းတဲ့အခါမှာအထိုက်လျောက်တော့ရုံရင်းစကားပုံစံမျိုးလေးတော့ကျွန်တော်တို့ကတော့ယူဆပါတယ်အဲ့တော့ယာယီထိန်းသိမ်းတဲ့ဒီကလေးတွေကိုလည်းမိဘရက်တန်တွေကိုကျွန်တော်တို့ကသားသမီးတွေကိုသဘောထားမိဘတွေစီပြအပ်ပြီးတဲ့အတွက်လက်လောချိန်ကတော့အေးချမ်းချမ်းနဲ့တော့ပြီးဆုံးသွားမယ်လို့တော့ကျွန်တော်တို့ကယုံကြည်ယူဆပါတယ်သို့တော်လည်းပဲအကြောင်းကြောင့်တော့ပဲဖြစ်ဖြစ်ပြည်သူလူထုကတော့မိမိတို့ရဲ့ဒီမိုကရေစီနည်းလမ်းစဉ်ကတော့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကတော့ရှိပါတယ်ခင်ဗျဒါ우လဲကျွန်တော်တို့ကခွင့်ပြုဖို့အစီအစဉ်တွေလည်းရှိနေပါတယ်ဒါအားလဲကျွန်တော်တို့အကန့်အသတ်တော့ရှိတာပေါ့ခင်ဗျလွတ်လပ်စွာဆန္ဒထုတ်တယ်ဆိုတာလဲအများပြည်သူကိုဟိုအထူးကြိုက်စီတဲ့အဲဆန္ဒပြမှုတွေဟိုရုံးရစကားမှုတွေမဖြစ်အောင်ကျွန်တော်တို့ကတတ်နိုင်တယ်များထင်းကြောင်းပြီးတော့ဆောင်ရွက်ပြီးဖို့ရက်တက်ခွဲတာပါပါပဲခင်ဗျ
ဟုတ်ကဲ့ပါဟိုရက်တဖွဲ့ကအမြဲတမ်းရေးထားတဲ့ကုညီပရစီဆိုတဲ့စာတန်းလေးအတိုင်းပဲပေါ့နော်ဟိုလူလူကလိုအပ်တဲ့ခါမှာကုညီသင့်တယ်လို့အားလုံးကယူဆကြတာပေါ့နော်ဒါပေမဲ့အခုလိုဟိုမဖြစ်တင်တာလေးတွေပေါ့နော်ဟိုအင်အားမတုံးသေးဘူးမရိုက်တင်တဲ့ဟာလေးတွေရိုက်လိုက်မိတာမျိုးပါမျိုးပါဒါတော့လေအားလုံးကလည်းလူသားအချင်းချင်းပဲဆိုတော့လေဟိုစိတ်ချမတင်တာလေးရှိမှာပေါ့အဲ့တော့အများအမြင်မှာတော့ဟာရဲတွေကနံပါတ်ထုတ်တွေနဲ့ရိုက်တယ်ကျောင်းသားတွေရိုက်ခံရတယ်ဆိုပြီးတော့ဖြစ်ကြတာပေါ့လေအဲ့လိုမျိုးလေးတွေမဖြစ်အောင်ပေါ့လေဟိုရဲမှုကြီးအနေနဲ့များဘယ်လိုများပြောကြင်ပါလဲရှင်
တတ်နိုင်ကြတော့ကျွန်တော်တို့ကတော့ပြည်သူနဲ့ပူးပေါင်းပြီးတော့ပေါ့လေဒီចောင်းသားလူငယ်တွေကိုကျွန်တော်တို့ကခင်းခင်းចောင်းចောင်းလေးနဲ့အဲကျွန်တော်ကပြီးကျင်တာပေါ့လေဖြစ်စီကျင်တာပေါ့စန္ဒပြတယ်ဆိုရင်လည်းသူ့ရဲ့အတိုင်းကြာလေးနဲ့ပေါ့နော်ဖန်ဝင်ကျင်လဲအန္တရာယ်မဖြစ်အောင်ကျွန်တော်တို့ကလုံခြုံမှုလည်းဆောင်ရွက်ပြီးကျင်ပါတယ်နောက်တစ်ခုကတော့ကျွန်တော်ရက်တက်ဖွဲ့ဝင်အပိုင်းပါလေဒီလို crowd management ကိုတော့ကျွန်တော်တို့က EU အစီအစဉ်နဲ့လေ့ကျင့်သင်ကြားပြီးပြီးတိုင်းတော့ရှိပါတယ်ကျွန်တော်တို့ရေတပ်ဖွဲ့ဝင်အငယ်ပိုင်းမှာတချို့ရဲ့လုံနီးကြိုင်ကြီးတူဥစားနူးစားတော့ရှိနိုင်တယ်လို့ထင်ပါတယ်ဒီလူစုလူဝေးနဲ့ကိုင်တွယ်ထိမ့်တဲ့အခါမှာလည်းအဲတစ်ဖက်တစ်ဖက်အားဆန့်ကြတဲ့အခါမှာနည်းနည်းကျွန်တော်တို့ရေတပ်ဖွဲ့ဝင်တချို့ပေါ့လေအငယ်လူပိုင်းတချို့လည်းအဲဟိုပါပေါ့ကျန်းတန်းသောသားလျောက်ကျန်းတန်းသွားလည်းရှိနိုင်ပါတယ်ဒါကလည်းကျွန်တော်တို့ဂျာနယ်တွေမှာမီဒီယာတွေမှာဖော်ပြနေတဲ့အခါဒါတော့ကျွန်တော်တွေ့နေရတာပါပဲလေအကောင်းဆုံးအကောင်းမွန်ဆုံးထိန်းသိမ်းနည်းကိုတော့ကျွန်တော်တို့ကတော့အလေးချင်းပြုစုပြောင်းထားပြီမဲ့ကျွန်တော်တို့အသားမကျသေးဘူးခင်ဗျဒီ crowd management ကိုကျွန်တော်တို့ကတိတ်ပြီးအသားတကျကြီးလက်တွေ့ကျင့်သုံးတဲ့အပိုင်းဒီမှာအခုမှစတွေ့ရတဲ့အနေအထားလေးရှိပါတယ်ဒါကြောင့်မို့ကျွန်တော်တို့ကထိန်းသိမ်းနဲ့ဆန္ဒပြမှုတွေကျောင်းသားလူငယ်တွေကိုအေးအေးချမ်းချမ်းနဲ့ပြီးဆုံးတော့အောင်ကျွန်တော်တို့ရည်ရွယ်ချက်ကောင်းနေနဲ့ဆက်လက်ပြီးဒီဟာသင်္ကန်းစာတွေဖော်ထုတ်ပြီးတော့မှအကောင်းဆုံးပြောင်းလို့ယူသားမှုတော့စေသားဆောင်ရည်လည်းရှိပါတယ်ခင်ဗျ။
Okay ပါ။ကျေးဇူးအများကြီးတင်ပါတယ်။
ဟုတ်ပါတယ်ခင်ဗျ။ကျေးဇူးတင်ပါတယ်ခင်ဗျ။